နိုင်ငံတွင်ပြုပြင်ပြောင်းလဲရေးတွေပေါ်ဆောင်ခဲ့တာမှာအခုလက်ရှိသမ္မတဦးသိန်းစင်အစိုးရအနေနဲ့မယုံကြည်မှုဆိုတဲ့စိန်ခေါ်မှုကိုအဓိကရင်ဆိုင်ခဲ့ရပြီးသမ္မတတဲ့ဦးထင်ကျော်ဦးဆောင်တဲ့အစိုးရတဲ့လက်ထက်မှာတော့မျှော်လင့်ချက်ကြီးမားခြင်းဆိုတဲ့စိန်ခေါ်မှုကိုရင်ဆိုင်ရနိုင်တယ်လို့သမ္မတရဲ့ပြောခွင့်ရလဲဖြစ်လက်ရှိပြန်ကြားရေးဝန်ကြီးဦးရဲထွတ်ကပြောဆိုပါတ န်းဆောင်တာတွေကိုရှင်းလင်းတင်ပြခဲ့ပါတယ်။အသေးစိတ်ကိုတော့ဆက်သွယ်စုံစမ်းထားတဲ့မတ်စုမုံကပြောပြပေးပါအောင်ရှင်။
ဟုတ်ပါတယ်လာမယ့်မတ်လ30ရက်နေ့မှာတမရတစ်ကိုလက်ရှိတမရကနိုင်ငံတော်အကြီးအကဲအာဏာကိုလွှဲအပ်တာဝန်လွှဲပြောင်းပေးတော့မှာဖြစ်ပါတယ်တမရတစ်ဦးထင်ကျော်ဦးဆောင်မဲ့အစိုးရတစ်မှာပါဝင်မဲ့ဝင်ကြီးတစ်တွေကလည်းတက်ဆိုင်ရာဝင်ကြီးဌာနအလိုက်တွားရောက်လေ့လာနေကြပြီဖြစ်ပါတယ်ဒီကနေ့တနင်္လာနေ့မတ်လ28ရက်နေ့မှာတော့ပြန်ကြားရေးဝင်ကြီးတစ်ဦးဖေမြင့်ကိုလက်ရှိပြန်ကြားရေးဝင်ကြီးဦးရထွတ်ကပြန်ကြားရေးဝင်ကြီးဌာနဆိုင်ရာလုပ်ငန်းအခြေအနေတွေကိုရှင်းပြပြီးတာဝန်လွှဲပြောင်းမှုအစီရင်ခံစာကိုလွှဲပြောင်းပေးအပ်ခဲ့တယ်လို့ပြန်ကြားရေးဝင်ကြီးဦးရထွက်က VOA မြန်မာပိုင်းကိုပြောပါတယ်
။မတ်လ20ရက်နေ့တာဝန်လွှဲပြောင်းရေးစီးပွားမှာသဘောတူကြတဲ့ဝန်ကြီးဖြစ်အစိုးပြုခံထားရတဲ့သူတွေအနေနဲ့ဌာနတွေကိုချိုးတင်လေ့လာဖို့ဆိုတဲ့သဘောတူညီချက်ရဆောင်ရွက်တာဖြစ်တယ်။နှစ်ကတော့အဓိကတော့ကျွန်တော်တို့ကဝန်ကြီးဌာနတစ်ခုချင်းရဲ့လုပ်ငန်းကိုကျွန်တော်တို့အကြံဉာဏ်ရှင်းကြတာပေါ့။သူကဌာနတစ်ခုချင်းလိုက်သူသိချင်တာသူပေးတာပေါ့ဗျာ။ပြီးရင်ကျွန်တော်တို့ပြုစုထားတဲ့ဆံမျက်နှာ300ကျော်ရှိတဲ့အလွှဲပြောင်းစာအုပ်ကြီးကိုဆရာဖေမြင့်ကိုပေးလိုက်တယ်။အဲသူဒါချိုးတင်လေ့လာပြီးတော့မှ30နောက်ပိုင်းကျတော့သူဌာနတစ်ခုချင်းကိုသူသူ့ဌာနတစ်ခုချင်းကနေအသေးစိတ်ပြန်လို့ရှင်းပြဖို့ရှိတယ်။သူကဒီလောကမှာကျင်နေခဲ့တာကျွန်တော်တို့ရဲ့ပုံပြီးနှစ်လက်ကြားတယ်ကျွန်တော်ကိုယ်တိုင်ကသူ့ရဲ့ certificate ဆိုတော့အဲ့ဒီဘက်မှာတော့ကျွန်တော်ဘာမှအကြံပေးစရာမရှိပါဘူး။တချို့လုပ်ငန်းတွေမှာကျွန်တော်တို့လုံဆောင်ခဲ့တဲ့အချက်တွေရှိတယ်။အဲ့ဒါကအုပ်ချုပ်ရေးပိုင်းဆိုင်ရာအရာရှင်းပြခဲ့တာရှိပါတယ
်။မကြခင်ရပိုင်းတွင်မှာပဲအစိုးရနဲ့ဝန်ကြီးတွေအားလုံးတာဝန်ရာထူးအလွှဲပြောင်းလုပ်ရတော့မယ့်အချိန်မှာလက်ရှိအစိုးရကြုံခဲ့ရတဲ့စင်ခေါ်ချက်တွေနဲ့နောက်တက်လာမယ့်အစိုးရတွေကြုံတွေ့လာရနိုင်တဲ့ရင်ဆိုင်မှုတွေနဲ့ပတ်သက်လို့တမရပြောခွင့်ရလဲဖြစ်ပြန်ကြားရေးဝန်ကြီးဦးရထွတ်ကအခုလိုသုံးသပ်ပါတယ
်။ကျွန်တော်ဝန်ကြီးဌာနအနေနဲ့ကျွန်တော်တို့အစိုးရအနေနဲ့ပေါ့အဓိကရင်ဆိုင်ခဲ့ရတာကတော့မယုံကြည်မှုပေါ့နော်။တန်တရားတွေကိုရင်ဆိုင်နေရတယ်။အဲ့ဒီတန်တရားတွေကိုကျော်လွှားပြီးတော့မှကျွန်တော်လုပ်ငန်းတွေကိုအကောင့်တွေပေါ်အောင်ကျွန်တော်လုပ်ငန်းတွေကိုလူတွေလက်ခံအောင်လုပ်ရတာကျွန်တော်တို့ရဲ့အကြီးမားဆုံးစိန်ခေါ်မှုပေါ့။အဲ့တော့ဆရာဦးဖေမြင့်ပါဝင်တမန်တော်ဦးထင်ကျော်ခေါင်းဆောင်နဲ့အစိုးရတဲ့အနေနဲ့ရင်ဆိုင်မဲ့ဟာကြတော့ကျွန်တော်နဲ့ကြောင်းမြန်ဖြစ်သွားတယ်။မျော်လင့်ချက်အလွန်မြင့်မားခြင်းဆိုတဲ့ပြဿနာပေါ့။အရာရာတိုင်းကိုတစ်ခဏချင်းဖြည့်ရှင်းနိုင်မယ်လို့လူတွေတချို့ကမြင်နေတဲ့အပေါ်မှာရှင်းနေမှန်ကိုနားလည်အောင်ရှင်းပြဖို့ကသူတို့တွေအရေးကြီးတဲ့စိန်ခေါ်မှုဖြစ်မှာလို့ထင်တယ်။
ဦးသိန်းစိန်ဆိုရလက်ထက်သတင်းမီဒီယာလွတ်လပ်ခွင့်အတော်အသင့်ရှိလာခဲ့ပေမဲ့လို့သတင်းရေးသားဖော်ပြမှုတွေနဲ့ပတ်သက်ပြီးတရားစွဲဆိုမှုတွေသတင်းသမားတွေထောင်ကျခဲ့ရတာတွေအသက်အန္တရာယ်ထိခိုက်ခဲ့ရတာတွေအတွက်သတင်းသမားတွေနဲ့အစိုးရကြားတင်းမာမှုတွေဖြစ်ခဲ့တာပါလက်ရှိအစိုးရတဲ့ပြန်ကြားရေးဝန်ကြီးအသစ်ဦးဖေမြင့်လက်ထက်မှာတော့သတင်းမီဒီယာလောကကလာတဲ့အရက်သားဝန်ကြီးဖြစ်တဲ့အတွက်သတင်းစာနယ်ဇင်းလောကပို့ပြီးတော့မှပွင့်လင်းမြင်သာမှုရှိလာနိုင်မှုသတင်းသမားတွေကမျှော်လင့်ထားတာပါတမကသတင်းဂျာနယ်ကသတင်းတောက်ချုပ်မတ်ရွှေမုံကအခုလိုပြောပါတယ်
ဒီပြန်ကြားရေးဌာနမှာကတစ်ဖက်ခိုင်ပဲဒါတက်လာကြတာလေဟုတ်ဒါကတော့ပထမဦးဆုံးကျမတို့ဒါသတင်းမီဒီယာအနေနဲ့ပါပြောဥပဒေတက်လာတဲ့အခါကျတော့သတင်းမီဒီယာလောကရဲ့အခြေခံအနေနဲ့နောက်ပြီးတော့ဒီ right တွေကိုနားလည်မယ်လို့ထင်တယ်ပေါ့နော်တစ်ဖက်ကလာတဲ့လူထက်စားလို့ရှိရင်တော့ကျမတို့ဒါမီဒီယာလောကတော့အများကြီးအဆင်ပြေမယ်လို့တော့ထင်တယ်ဒါပေမဲ့တခုရှိတာပေါ့နော်ပွင့်လင်းမြင်သာမှုရှိဖို့တော့လိုအပ်တယ်ပေါ့ဥမာဒီ2014ကနေပေါ့တောက်လျှောက်တာဖန်ခံရတာတွေသတင်းနဲ့ပတ်သက်လာလို့ရှိရင်ကျမတို့လူလက်ခွင့်မှာနှစ်ဘော် right ကိုထိပါတာတွေဒါတွေကတောက်လျှောက်အများကြီးဖြစ်လာခဲ့တယ်ဆိုတော့ပေါ့ဒီဖြစ်လာခဲ့တဲ့ဖြစ်စဉ် background ကိုဒီသတင်းမီဒီယာလောကသားဖြစ်တဲ့ဒေါက်တာဖေမင်းကတော့သိပြီးသားလေဒါကြောင့်မလို့ဒါတွေပေါ်မှာစုံစမ်းသုံးသပ်မှုပြန်ပြီးတော့လုပ်နိုင်မယ်လို့လည်းထင်တယ်နောက်ပြီးတော့ရှိရင်ထုတ်ပြန်တဲ့နေရာမှာတော့ပေါ့နော်အရင်ကပွင့်လင်းမြင်သာမှုမရှိတဲ့ကိစ္စတွေအတွက်ကိုဒါဖြေပေးနိုင်မယ်ထုတ်ပြန်ပေးနိုင်မယ်လို့တော့ကျမတို့အနေနဲ့မြင်တယ်ဆန္ဒရှင်ကောင်စီအရင်တော့ဒီမလုပ်တဲ့ကိစ္စတစ်ခုတွေကိုပေါ့နော်ပြန်လည်းအသက်သွင်းလာနိုင်မယ်လို့လည်းထင်တယ်ရှင်ဟုတ
်နိုင်ငံပိုင်သတင်းမီဒီယာတွေကိုတိထက်ပို့ပြီးအရေးသွေးမြင့်မှုပြန်ကြားရေးဝန်ကြီးအသစ်ဦးဖေမြင့်အနေနဲ့ဆောင်ရွက်ပေးနိုင်မယ်လို့မျှော်လင့်ကြောင်းလည်းလက်ရှိပြန်ကြားရေးဝန်ကြီးဦးရထွတ်ကယုံကြည်တယ်လို့ဆိုပါတယ်ပြန်ကြားရေးဝန်ကြီးတဲ့ဦးဖေမြင့်ဘက်ကလည်းပြန်ကြားရေးဝန်ကြီးဌာနကိုအရင်တော့ကရှိခဲ့တဲ့အစိုးရရဲ့ဝါဒဖြန့်ချီရေးပုံစံမျိုးမဟုတ်ဘဲအများပြည်သူရဲ့အသံအများပြည်သူရဲ့လိုလားချက်တွေကိုဖော်ပြနိုင်တဲ့လူမှုနဲ့အပြန်အလှန်ပေါင်းကူဖလှယ်နိုင်တဲ့လူမှုအကျိုးပြုဌာနတစ်ခုဖြစ်အောင်ပြင်ဆင်ပြောင်းလဲသွားမယ်လို့လည်း VOA ကိုပြောပြခဲ့ပါတယ်ရှင်